ဟုတ်ကဲ့မင်းညလှုပ်ခတ်သွားတဲ့ငရင်ကဘယ်ငရင်ရောကနေပြီးတော့လှုပ်ခတ်တာလဲရှင
်သူကကျွန်တော်တို့ဒီဟွာရဲ့စကိုင်းပြည့်ရွေးရဲ့နောက်ဖက်မှာပေါ့နော်ကီလိုမီတာ50လောက်အကွာပေါ့အဲ့တော့ဖြူကနေဆိုလို့ရှိရင်လည်းပဲကီလိုမီတာ40 50အကွာမှာအနောက်ဘကူးယူမှပြည့်ရွေးဆိုပြီးတော့ရှိဝက်စ်ဘကူးယူမှဖော့ဆိုပြီးတော့ရှိဆိုတော့လောလောဆယ် USGS တို့နောက်တစ်ခါဂျာမနီကကျွန်တော် GSZ တို့ပေါ့နော်အဲ့ဒီက record တွေအရာသူတို့ရဲ့ information တွေအရာဆိုအဲ့ဒီပြည့်ရွေးကလောက်တာဖြစ်ဖို့များတာပေါ့နော
်ဟုတ်ကဲ့ရှင်
ဆိုတော့ငလျင်လှုပ်တဲ့ရင်းမြစ်ကပြည့်ရွေးရဲ့အဲ့ဒီပြည့်ရွေးဘယ်ဘက်ကိုစောင်းတယ်လဲနောက်တစ်ခါသူ့ရဲ့ train ကဘယ်အတိုင်းသွားနေတယ်လဲအဲ့ဒီအားလုံးကိုကျွန်တော်တို့ဆန်းစစ်လိုက်တဲ့အခါကျတော့ခုနပြောလိုက်တဲ့ဂန်ပြည့်ရွေးရဲ့အနောက်ဘက်ပေါ့ကီလိုမီတာ50အကွာလောက်မှာရှိတယ်နောက်ဘကူးယူမှာပြည့်ရွေးကလှုပ်တယ်လို့လောလောဆယ်ကျွန်တော်တို့ကောက်ချက်ဆွဲလို့ရသေးတယ
်ပေါ့နော်မကြခဏနဲ့လှုပ်သွားတယ်လို့သိရတယ်ရှင်ဘာဖြစ်လို့ပါလဲရှင်အဲ့ဒါကြတော့လေ
ဟိုပထမတစ်ချိန်ကတော့ကျွန်တော်တို့ magnitude 6ပေါ့ကျင်းအား6နဲ့လှုပ်လိုက်တယ်မလှုပ်ပြီးတဲ့အခါကျသူ့နောက်ကတောက်လျှောက်ပါပဲစက်တိုက်ကျွန်တော် after shock နောက်ဆက်တွဲငလျင်လေးတွေက 5.3 နဲ့5ပေါ့အဲ့တော့ရှိတဲ့ကျွန်တော်ငလျင်3ချိန်စက်တိုက်လှုပ်တယ်ပြီးကြ 4.6 နဲ့ပြီးတယ်ဆိုတော့ဒါကတော့နောက်ဆက်တွဲငလျင်လေးစက်တိုက်လာတဲ့ကျွန်တော်နေချာတဘာဝပဲလို့ကျွန်တော်ပြောလို့ရတာ
ဟုတ်ကဲ့ဒါဆိုတော့နောက်ပိုင်းကိုဆက်လှုပ်နိုင်မှုအခြေအနေဘယ်လိုရှိဦးမလဲရှင်
ဒီအားကလည်း6ရှိတယ်နောက်တစ်ခါ knee out net ပိုကက် depth ကလည်းပဲ10 km သောက်တင်နေဆိုတဲ့အခါကျတော့အဲ့လိုမျိုး after shock ကြီးကတော့တက်ပြီလားပို့အခွင့်အလမ်းများတယ်အဲ့လိုတော့တုံးတက်လို့ရပါတယ်ဟုတ်ဒီအားကတော့ 5.3 လောက်ရှိချင်မှရှိမယ်ဒီအားနေတဲ့ငလျင်တွေကတော့တက်ပြီလို့တုံးနေနိုင
်အဲ့ဒါကြတော့ဆရာဘယ်မျိုးနယ်တွေအတွက်သတိထားဖို့အခြေအနေရှိလဲရှင
်အခုဟာကတော့သူကလှုပ်တဲ့ epicenter ကသူနေတဲ့ရက်ရွာတို့မြို့တို့နဲ့နည်းနည်းလေးလှမ်းတယ်ဘကိုးယူမတော်တဲ့မှာပေါ့နော်တောင်ထူတတ်တဲ့နေရာမှာလှုပ်တယ်ဆိုတဲ့အခါကျတော့သူကစောက်ဦးတွေပါလေထိခိုက်မှုသိမရှိဘူးပေါ့နော်ဆိုတော့နောက်ဆက်တဲ့ငလျင်တွေလှုပ်ခဲ့မယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီပထမတစ်ချိန်လှုပ်တဲ့အဓိက main shop ပေါ့အဲ့ဒီ event ရဲ့ဘေးမှာပဲလှုပ်မှာဆိုတဲ့အခါကျတော့ကျွန်တော်ထင်တယ်သိတော့လည်းမစိုးရင်ရတော့ပေါ့
ဒီရန်ကုန်မြို့တွေဘက်မှာလည်းလှုပ်ခတ်သွားတယ်လို့ကြားရရှင်အဲ့ဒါကြတော့ဆရာဘယ်လိုမျိုးပါသွားတာလဲရှင
်အခုကတော့အနောက်ဘကူးယူမှပြက်ရွေးကအခုဖြူရဲ့အခုလှုပ်တဲ့နေရာရဲ့ပေါ့နော်ဟိုမြောက်ဘက်ကမြောက်ဘက်ကနေပြီးတော့ရန်ကုန်မြို့ရဲ့ကျွန်တော်အချိန်နာအထိဆိုတော့သူကနေရာလေးကျွန်တော် North Shore တောင်မြောင်နီးပါးသွေတန်းသွားနေတာပြောချင်တာကဘာလဲဆိုတဲ့အခါကျတော့ဒီအနောက်ဘကူးယူမှပြက်ရွေးဆိုတော့ရန်ကုန်မြို့ရဲ့အချိန်နာအထိရောက်တယ်ဆိုတဲ့သဘောပေါ့
အဲ့
မှတ်မိမယ်ဆိုရင်ကျွန်တော် 2019 မတ်လတုန်းကလှုပ်ခဲ့တဲ့ကျော်တိုက်ကြီးငလျင
်
အဲ့ဒီတိုက်ကြီးငလျင်ဆိုလို့ရှိရင်လည်းပဲကျွန်တော်ကတော်တော်စေကျွန်တော်တုံးတက်လို့ရတဲ့အနေထားရဆိုရင်အခုလှုပ်တဲ့အနောက်ဘကူးယူမှပြက်ရွေးရဲ့တောင်ပဲပိုင်းကနေလှုပ်တာဆိုတော့ 2019 ကလှုပ်တဲ့တိုက်ကြီးရဲ့အခုလှုပ်တဲ့ငလျင်ရဲ့ကကျွန်တော်ထငတယ်အခုလောတဲ့တုံးတက်ချက်အရာဆိုလို့ရှိရင်တူညီတဲ့ပြက်ရွေးရနေတိန်ဖို့အဲ့ဒီကနေလှုပ်တယ်လို့ကောက်ချက်ဆွဲလို့ရတာဒါကြောင့်မို့လို့ကျွန်တော်ကအဲ့ဒီပြက်ရွေးလမ်းကြောင်းရဲ့တလျှောက်မှာရှိတဲ့ပြက်ရွေးရဲ့အဆွမ်းမှာရှိတဲ့မြို့တွေရတော့ဒီငလျင်တန်းကိုငလျင်တန်းဆိုငလျင်လှုပ်တာကိုခံစားရမှာ
ဆိုတော့ဘယ်မြို့တွေဖြစ်နိုင်မလဲရှင
်ခုနကရန်ကုန်မြို့ရဲ့ကျွန်တော်တို့ဒီအထူးသဖြင့်ပေါ့နော်ဟိုမြောက်ဘက်ပိုင်းနေပေါ့ခါဒီမှာပို့ပြီးတော့ခံစားဖို့များလိမ့်မယ်။နောက်ဖော်လန်းကျောင်းတလျှောက်ဆိုလို့ရှိရင်ကျွန်တော်ထင်တယ်တိုက်ကြီးတို့တက္ကလေးကူတို့စသဖြင့်အဲ့ဒီမြို့တွေကတော့တလျှောက်ကတော့တော်တော်များများခံစားဖို့များတာ
။
မြန်မာနိုင်ငံရဲ့ကျွန်တော်အနောက်ဘက်ကျမ်းပေါ့ဟိုနေရာတွေကတော့အနေနဲ့ခံစားဖို့များတာ။ဘူတန်ရဲ့ကျွန်တော်အနောက်ဖက်ဆန်းကဟာနောက်ဖက်ချမ်းကမြို့တွေတော်တော်များများခံစားရမှာပေါ့ကျွန်တော်ထင်တယ်ထန်းတပင်တို့ပါလို့များပါနေတာ
။ဆိုဆရာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။